ဒီရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်လွိုင်ကော်မြို့နယ်ဝန်းကျင်မှာစစ်တပ်နဲ့ဒေသခံတိုင်းရင်းသားအဖွဲ့တွေတိုက်ပွဲဆက်ဖြစ်နေပြီးတော့ဒေသခံကြေးရွာကရွာသူရွာသားတွေဘေးလွတ်ရာကိုတင်းရှောင်နေရပါတယ်။ရာသီဥတုကအေးလာတဲ့အခုလိုဆောင်းရာသီဝင်လာခြင်းမှာစစ်ပီးဒုက္ခသည်တွေအခက်အခဲကြုံနေရတာပါ။စစ်ရှောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကတင်ပြမှာဖြစ်ပါတယ်ဗျာ။
ရှမ်းကယားနယ်စပ်ကလွန်ကော်မြို့နယ်ဖလိုင်တောင်ချေဘက်မှာစစ်တပ်နဲ့ဒေသခံနဲ့တိုင်းရင်းသားအဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေရနှစ်ရက်ရှိနေပြီလို့မိုးပြဲမြို့ကစစ်ရှောင်းကွန်ညူသူကပြောပါရယ်မြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အကြောင်းနဲ့လွန်ကော်မြို့နယ်ဝါရီကော်ခူးကျွာဘက်မှာအောက်တိုဘာလ26ရက်မနက်အစောပိုင်းကလက်နက်ကြီးကြားခဲ့တဲ့အကြောင်းဒေသခံတယောက်ကပြောပါရယ်
ပါလီကောကူရရှိခဲ့မှာပေါ့နော်ဒီဖလိုက်တောင်ချေခဲ့အတမင်းညကတည်းကတိုက်ပွဲဖြစ်တာပေါ့ဒီရဲ့ဒီချိန်ချီပေါ့ခက်ကြဆုံးဆက်တော့ကျွန်တော်တို့အဲသွာလာလို့မရအောင်အဲ့ပေါ့နော်ကျွန်တော်တို့ဒီမူပြဖက်ချမ်းကိုရှိတာသူကဒီမူပြနဲ့၃မိုင်၄မိုင်လောက်ရှားတယ်အဲ့မှာလက်ခွဲနဲ့ရှားတာပေါ့နော်အဲ့အသွာလာကြတော့ဒီအဲလမ်းပိတ်တာပေါ့နော
်စီရီတင်းမှနေတဲ့အခြေအနေနဲ့အတူမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့လှမ်းပစ်ခတ်လေးရှိတဲ့အတွက်ထောင်ထဲချီတဲ့ဒေသခံတွေအိုးပစ်အိမ်ပစ်ထွက်ပြေးတိမ်းရှောင်နေကြရပါတယ်တိုက်ပွဲတစုံတရာဖြစ်ပွားခြင်းမရှိပေမဲ့ဝါရီကော်ခူးကျေးရွာဘက်ကိုမနေ့၄နာရီလောက်မှာစစ်တပ်ဘက်ကတိုက်ခတ်လိုက်တဲ့လက်နက်ကြီးတွေထိမှန်ပြီးအရဲသားတချို့ထိခိုက်ဒဏ်ရာရတာကြောင့်ပရာဟိတလူမှုကေဇယ်ရဲ့အသင်းကစစ်ရုံကိုပို့ဆောင်ထားရတဲ့အကြောင်းမိုးပြေပြည်သူ့ကာကွယ်ရေးတပ်ကထုတ်ပြန်ထားပါဗျ။မြန်မာစစ်တပ်ဘက်ကတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာအတိအပြုပြောဆိုတာမျိုးမရှိသေးပါဘူး။အလားတူပဲအောက်တိုဘာလ23ရက်နေ့ကလည်းလွန်ကော်မြို့နယ်အနောက်ဖက်ချမ်းကုန်းသာဆစ်ဆောင်စခန်းမှာလက်နေကြီးကြလို့မိသားစုဝင်3ဦးတည်းက2ဦးသေး2ဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့ဆစ်ဆောင်တွေက VOA ကိုပြောထားပါဗျ။နောက်ထပ်အမျိုးသမီး2ဦးကလည်းဆေးရုံမှာဆေးကုသရင်းနောက်တစ်နေ့မှာပဲကွယ်လွန်သွားပါဗျ။မိသားစုတွေကကြံခဲ့တဲ့7နှစ်အရွယ်နဲ့6လအရွယ်ကလေးတွေလည်းဒဏ်ရာရခဲ့တဲ့အကြောင်းဆစ်ဆောင်ဒုက္ခသည်တွေကပြောပါဗျ။တောတောင်ထဲမှာခိုးလုံနေကြသူတွေကတော့ဆောင်းသွင်းအေးဒဏ်တွေကြောင့်ညာဘက်တွေမှာမီးလုံအိတ်ကြရပြီးဆောင်းသွင်းအေးဒဏ်ကိုအံတုနေရတဲ့အကြောင်းလည်းပြောပါဗျ။
ဒီချက်ကတော့ဒီအဖောင်းတင်ကလာရောက်လာတော့ဒီအခုအထင်မလုံတော့အဲ့လူတွေတော့ရှင်းမှာပဲဒီကြည့်ချောင်ရေပေါ့နော်အဲအခုခါကျတော့သူတို့တော်တော်များများမြုပ်တဲ့ကိုပြန်ဝင်ချောင်ကြတယ်မြုပ်တဲ့ကနေချင်းမျိုးချင်းတငယ်ချင်းဖြစ်ပေါ့နော်အဲ့မှာတူအဲမြတ်ဝေကြတော့ပေါ့ဒီအခုအထင်ကနေစဒီဆောင်ရဲကနေစပေါ့နော်အသာသောင်းကနေစတချို့သူတော်တယ်မှနေတဲ့လူစုခင်းတွေတော်တော်ချာထားတယ်လေအဲ့လူမျိုးပေါ့နော
်စစ်သေးဆောင်သူကတောတောင်တွေကခိုးလုံနေကြသူတွေဟာယာယီမိုးကတဲလေးနဲ့ဖြစ်တယ်လို့နေထိုင်နေကြရပါတယ်။ဆောင်းသွင်းကာလမှာအနှွေးတဲ့ဆောင်းတွေအတော်လေးအကူအညီလိုအပ်တဲ့အကြောင်းပြောပါတယ်
။လက်ရှိကတော့ဘာအောင်မှာပဲနေရတာအရင်တော့ဆိုရင်အမိုးကတော့မလှတော့မတိုင်းလုံးပြီးတော့မဟုတ်ဘူးနော်။ဒါပေမဲ့အခုကဆောင်းရတီဝင်လာပြီဆိုတော့ဖြစ်ဖြစ်တွေ့ရတာတော့ဒီအဖျားလေးပြန်ဝင်လာတာတော့နေရတာပေါ့နော်။ဒီစီရှောင်းလေးရှိစီရှောင်းလေးလည်းကလေးတွေနဲ့ဟိုတကယ်လူကြီးပိုင်းနေဆိုတော့ဒီပြန်လာတယ်တဲ့ပြန်ပြီးတော့မတွေ့ရတယ်လက်ရှိကလည်းဒီအလူရှင်ရေပတ်တော်များကဟိုဒီဆန်စီသားလောက်ပဲထောက်ပံ့ပေးနိုင်တာပေါ့နော်ဒီဥစားရေးပါလေတကယ်လို့အလူတေးတဲ့မိုးကပိုင်းရပါရဲ့ခါကျတော့အနေပါနေပြီးပဲဆို
အခုလိုရာသီအကူအပြောင်းကာလမှာဒုက္ခတွေတွေကြဖြားနာနေသူတွေနဲ့ဆေးဝါးအခက်အခဲစာနယ်ရိက္ခအခက်အခဲစတဲ့ဒုက္ခပေါင်းစုံရင်ဆိုင်ကြုံတွေ့နေရကြရတဲ့အကြောင်းနဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေသေးပဲလို့စစ်ဘေးဒုက္ခတွေကပြောဆိုကြပါတယ်ခင်ဗျာ